This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့ကနေကင်းဝေးပြီးကိုစိတ်နှစ်ပါးပေးခြင်းလုံခြုံကြပါစေလို့ဗီဒီယိုအမျိုးကြည့်ဖွဲ့သားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်ခုချိန်ကစပြီးမလ22ရက်နေ့ဗီဒီယိုအမျိုးကြီးရဲ့ညပိုင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ဗီဒီယိုအမျိုးကြီးရဲ့စီးရီးသတင်းကောင်းဆုံးချက်တွေကိုတော့မင်းဦးနိုင်မှဖတ်ကြားတင်ပြပေးပါတော့မယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မတ်လ22ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ကော့ကရိတ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာပြည်သူ2ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ကရင်အမျိုးသားအစည်းအရုံး KNU ဒူပလာယာခရိုင်ကော့ကရိတ်မြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာပြည်သူ2ဦးသေဆုံးခဲ့ရတယ်လို့ KNU ဒူပလာယာခရိုင်ကဒီကနေ့မတ်လ22ရက်နေ့မှာထုတ်ပြန်ပါတယ်။ကော့ကရိတ်မြို့နယ်တဘလူးခိုခီးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီရဲ့တိုက်လေယာဉ်နဲ့မတ်လ19ရက်နေ့လယ်ပိုင်းမှာဘုံကျဲတိုက်ခိုက်လာတာလို့ဆိုပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကြောင့်အသက်36နှစ်နဲ့အသက်30အရွယ်အမျိုးသား2ဦးသေဆုံးကအိမ်နဲ့အဆောင်အအချို့ပျက်စီးမှုတွေရှိခဲ့တယ်လို့အသိပေးထားပါရီစစ်ကောင်စီအနေနဲ့စည်ရေးပြတ်မှတ်မဟုတ်တဲ့ဘာသာရေးအဆောင်အုံတွေစည်ယုံစည်းကမ်းနဲ့စာတင်ကြောင်းတွေပြည်သူလူထုနေထိုင်ရာနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေရွယ်ချက်ရှိရှိလှုပ်ဆောင်နေတာပဲဖြစ်တယ်လို့ KNU ဒူပလာယာခရိုင်ထုတ်ပြန်ချက်မှာဖော်ပြထားပါရီစစ်ကောင်စီဟာ KNU တပ်မဟာ6နေမြေကော့ကရိတ်ကိုလေကြောင်းကနေတိုက်ခိုက်တာတွေရှိနေတယ်လို့တပ်မဟာ1နေမြေဖြစ်တဲ့ကြိုက်ထုံမြို့နယ်ကိုလည်းမလ15ရက်နေ့နဲ့16ရက်နေ့တွေကတိုက်ပွဲဖြစ်ပွားတာမရှိဘဲဒရုန်းတွေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တယ်လို့တပ်မဟာ3နေမြေညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ကိုလည်းမလ19ရက်နေ့မှာလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်အရသာပြည်သူတွေတန်ရာရပြီးတော့အိမ်အချို့ပျက်စီးခဲ့တယ်လို့ KNU ဘဟုကလည်းအခုရက်ပိုင်းမှာထုတ်ပြန်ထားပါတယ်စစ်ကောင်စီဟာမြဝတီမျိုးနဲ့ကော့ကရိတ်မြဝတီအာရှလမ်းဘိုင်းကိုထိန်းချုပ်နိုင်ဖို့စ조사နေပြီးတော့အင်အားအလုံးကြီးနဲ့စစ်ကြောင်းထိုးလာတဲ့အောင်စရာစစ်ကြောင်းနဲ့တော်လှန်ရေးပူးပေါင်းတပ်တွေကြားဖေဖော်ဝါရီလကုန်ပိုင်းကစတင်လို့တိုက်ပွဲတွေနေ့စဉ်နေပါဖြစ်နေရမှာစစ်ကောင်စီဘက်ကတိုက်ပွဲနေရာမဟုတ်တဲ့အရက်သားပြည်သူတွေနေထိုင်ရာနေရာတွေကိုဥတီတိုက်ခိုက်နေတာပဲဖြစ်ပါရယ်ခင်ဗျာဆလဘီအင်ဒိုဘတ်လာတဲ့စစ်ကူစစ်ကြောင်းကနေလက်နက်မျိုးစုံ54လက်တင်းစီရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အင်ဒိုမျိုးသိန်းတိုက်ပွဲကိုစစ်ကူလာတဲ့စစ်တပ်စစ်ကြောင်းကိုအင်ဒိုကတာလန်တနီးယားမှာတော်လှန်ရေးတပ်တွေကြားပြတ်တိုက်ခိုက်ရာစစ်ကြောင်းပြတ်သွားပြီးတော့လက်နက်54လက်တင်းစီရရှိခဲ့တယ်လို့အမတ်တစ်စစ်ဒေသကဒီကနေ့မတ်လ22ရက်နေ့မှာထုတ်ပြန်ပါတယ်။ကတာမျိုးခမာယ339ကထွက်လာတဲ့စစ်ကူစစ်ကြောင်းကိုတော်လှန်ရေးပူးပေါင်းအဖွဲ့ကမလ15ရက်နေ့ကဂျာပြက်တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အခုလိုအသိပေးထုတ်ပြန်လာတာဖြစ်ပါတယ်။အင်ဒိုကိုစစ်ကူလာတဲ့အဲ့ဒီစစ်ကြောင်းကို KIA KPDF ကတာခရိုင်တပ်ရင်းတဲ့မိုးဒါတိုက်နယ်ပကဖနဲ့ကတာမျိုးနယ်ပကဖပူးပေါင်းအဖွဲ့ကတိုက်ခိုက်ခဲ့တာလို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအမှတ်1စစ်ဒေသကပြောပါတယ်။အင်ဒိုမျိုးနယ်အဆက်ကတာမျိုးနယ်ပင်လွတ်ရွာအနီးပန်းတောင်ကြီးပန်းတောင်လေးတောင်မှာစစ်ကြောင်းကိုဘုံမူလင်းထက်ဦးစီးတဲ့ခမာယ136ခမာယ339ခလာယ6ပူပေါင်းအဖွဲကအင်အား150ကန်းပါစစ်ကြောင်းကိုတော်လှန်ရေးတပ်တွေတိုက်ခိုက်ခဲ့ရမှာစစ်တပ်ဘက်က33ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့က32ဦးဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်အဲ့ဒီတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့စီက MA129 လက် MA26 လက် MA312 လက် MA43 လက် MA11 တလက် MA15 တလက် Anti Drone Gun တလက် MA10 ဘုံဒီ39လုံး MAG အတောင်8000 MA15G အတောင်2000 60မမဘုံဒီ19လုံး GAIN 113ခုကျော်ဘူးဂျမ်းမာတစ်ခုစက်သွေးရေးဆက်တစ်လုံးအထိုင်ဖုံးတစ်လုံးကြီးကအုတ်ထုပ်12လုံးတင်းစီရရှိခဲ့တယ်လို့အမှတ်1စစ်ဒေသထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိုက်ပွဲမှာစစ်တပ်ဘက်ကထိခိုက်သေးဆုံးမှုများတယ်လို့ပြည်သူ့ကာကွယ်ရေးဘော်2ဦးကြာဆုံးခဲ့တယ်လို့လည်းထပ်ပြီးတော့အသိပေးထားပါတယ်စစ်ကြောင်းပြတ်အောင်တိုက်ခိုက်ခံရပြီးတဲ့နောက်ကတားအခြေဆိုင်ခမာယာ339ကိုစစ်ကောင်စီကရဟယင်တွေနဲ့အင်အားဖြည့်နေတာရှိပြီးတော့မလ20ရက်နေ့အထိ5ရက်အတွင်းရဟယင်5ချိန်စင်းသက်ကလူနဲ့လက်နက်ခဲယမ်းတွေပို့ဆောင်ပေးထားတယ်လို့သိရပါတယ်အင်ဒိုမြို့သိမ်းတိုက်ပွဲကိုတော်လန်ရေးတပ်တွေက2024ဩဂုတ်လလယ်ပိုင်းကစပြီးတော့ပို့ဆောင်နေတာဖြစ်ပြီးစစ်ဘက်ကလည်းဂျပန်နိုင်ငံကုန်းကနေခံစစ်အခိုင်အမာတိစောက်ပြီးတော့ခုခံနေတာကြောင့်တိုက်ပွဲတွေမကြာခဏဖြစ်နေတယ်လို့လည်းသိရပါတယ်ခင်ဗျာဆက်လက်ပြီးတော်လန်ဤကာလ၄နှစ်အတွင်း CDF ဟာခါရဲဘော52ဦးကြာဆုံးပြီးတော့183ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်အာနာရှင်စနစ်အမြင့်ပြတ်ချေမှုန်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်တို့အတွက်နှွေဦးတော်လန်ရေးမှာစွန်းစွန်းတမန်ပါဝင်လာခဲ့တဲ့ CDF ဟာခါအနေနဲ့တော်လန်ရေးကာလ၄နှစ်အတွင်းမှာရဲဘော52ဦးကြာဆုံးပြီးတော့183ဦးဒဏ်ရာရခဲ့တယ်လို့ CDF ဟာခါကထုတ်ပြန်ထားပါတယ်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်2022ခုနှစ်မတ်လ21ရက်နေ့မှာစတင်ဖွဲ့စည်းခဲ့တဲ့ CDF ဟာခါအနေနဲ့ဒေါ်လန်ဤကာလ၄နှစ်ပြည့်ခဲ့ပြီဖြစ်တဲ့ဒီကနေ့မနက်မှာပဲအခုလိုထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီ၄နှစ်တာကာလမှာ CDF ဟာခါအနေနဲ့တိုက်ပွဲအကြိမ်ပေါင်း326ကြိမ်ဆင်နွှဲခဲ့ပြီးတော့ဟာခါမျိုးနဲ့အတွင်းကိုစစ်ကောင်စီဘက်ကစစ်ကြောင်း19ကြိမ်ထိုးခဲ့ရမှာ18ကြိမ်ကိုတိုက်ခိုက်ခဲ့ကြောင်းနဲ့ဟာခါမျိုးတွင်စစ်စင်ရေးအဖြစ်အကြိမ်150ဆင်နွှဲနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အခြားမျိုးနယ်တွေမှာလည်းစစ်ကောင်စီစစ်ကြောင်းကိုပြစ်ခတ်တိုက်ခိုက်မှု၈ချိန်နဲ့စခန်းသိမ်းမြို့သိမ်းတိုက်ပွဲတွေမှာဆန်နေချင်းအထိပါဝင်တိုက်ခိုက်ခဲ့တယ်လို့အသိပေးထားပါတယ်။၄နှစ်တာကာလမှာအကြမ်းဖက်စစ်တပ်ရဲ့လက်ချက်နဲ့ဟာခါမျိုးနယ်အတွင်းကအရသာပြည်သူ23ဦးတိဆုံခဲ့ရပြီးတော့အိမ်အလုံး260မိရှုဖျက်ဆီးခံခဲ့ရတာကမတရားသဖြင့်ဖမ်းဆီးခံရတဲ့အရသာပြည်သူထောင်ကျော်ရှိခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။CDF ဟာကအနေနဲ့တိုင်းပြည်နဲ့လူမျိုးလူမျိုးရေးအတွက်ဒေါ်လာရေးပြီးဆုံးတဲ့အထိပြည်သူလူထုအပါအဝင်အခြားသောဒေါ်လာရေးတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့ဆက်လက်ပူးပေါင်းပါဝင်ပေးကြဖို့တိုက်တွန်းထားပါရခင်ဗျာဆက်လက်ပြီးတိုက်ပွဲတွေအချိန်မရွေးဖြစ်နိုင်တဲ့အတွက်ကြောင့် Rigor စီဆိုင်လန်းကိုအသုံးမပြုဖို့ KNDF ကြီးညာတဲ့သတင်းကိုတင်ပြပေးပါမယ်တိုက်ပွဲတွေအချိန်မရွေးဖြစ်နိုင်တဲ့အတွက်ကြောင့် Rigor စီဆိုင်လန်းကိုအသုံးမပြုဖို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ဗျူဟာအမှတ်1ကအသိပေးကြေညာလိုက်ပါတယ်ပြည်သူလူထုလိုက်နာပေးကြဖို့မြစ်တာရက်ခံတဲ့အသိပေးကြေညာချက်ကိုကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ဗျူဟာအမှတ်1ကမလ20ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတာဖြစ်ပါတယ်စစ်ကောင်စီဟာနီလန်ပေါင်းစုံနဲ့ Rigor စီဆိုင်လန်းမကြီးတစ်လျှောက်စီအေးလှုပ်ရှားတာတွေရှိနေတဲ့အတွက်ကြောင့်စီအေးတင်းမာနေပြီးတော့အချိန်မရွေးထိတွေ့တိုက်ပွဲတွေရှိလာနိုင်တယ်လို့ဆိုထားပါတယ်ဒါကြောင့် Rigor စီဆိုင်လန်းမကြီးကိုမနေ့ကမလ20ရက်နေ့ကစပြီးတော့ရက်အကန့်အသတ်မရှိပိတ်ထားမှာဖြစ်ပြီးတော့ရင်ကြီးရင်ငယ်တွေနဲ့ခရီးသွားလာတာတွေခိတယာယီရဲ့ဆိုင်းထားဖို့နဲ့လုံခြုံရေးအခြေအနေအရာတတိပေးချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားပါတယ်။လမ်းပိုင်းပြန်လည်အသုံးပြုနိုင်မယ့်အချိန်နဲ့နေ့ရက်ကိုပြန်လည်အတိပေးမှာဖြစ်ပြီးတော့တတိပေးကြေညာချက်ကိုမလိုက်နာလို့ဖြစ်ပေါ်လာတဲ့ကိစ္စတွေကိုတောင်းဝန်ယူမှာမဟုတ်ဘူးလို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။စစ်ကောင်စီဟာရှမ်းပြည်တောင်ပိုင်းကစီဆိုင်မြို့မှာစစ်အင်အားတွေအလုံးကြီးနဲ့ဖြည့်တင်းနေတယ်လို့လေကြောင်းကနေဘုံကျဲတာတွေလည်းရှိနေတယ်လို့သိရပါတယ်။ရှမ်းပြည်တောင်ပိုင်းကနေကင်းနီပြည်ကိုဝင်နိုင်တဲ့စီဆိုင်လွိုက်ကော်လန်ပင်လောင်းဖေကုံမိုးပြေလွိုက်ကော်လန်တို့ရှိနေပြီးတော့လက်ရှိမှာလေမိုးပြေမြို့မှာတိုက်ပွဲတွေပြင်းထန်နေတာရှိပါတယ်မိုးပြေမြို့မှာစစ်ကောင်စီနဲ့တော်လန်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေရမှာစစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုအပြင်လက်နက်ကြီးဒရုန်းတွေနဲ့ပါတိုက်ခိုက်နေတဲ့အတွက်ကြောင့်နေစဉ်နေပါအရသာပြည်သူပိုင်းအိမ်တွေမီးလောင်ပျက်စီးနေရတယ်လို့ဒေသသတင်းရင်းမြစ်တွေစီကသိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောင်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုရန်နိုင်မှဖတ်ကြားတင်ပြပေးပါတော့မယ်ရှင်
ရေဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်မတ်လ21ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုကျွန်တော်ရန်လိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ ပထမဆုံးတင်ဆက်ပေးခြင်းနဲ့ပြည်တွင်းသတင်းကတော့ဗဟုဆိုရထံတိုင်းခြားထားတာတွေကိုခန့်မှန်းများဖြည့်ရှင်းဖို့ NUG ပြည်တော်စုဝန်ကြီးချုပ်တိုက်တွန်းတဲ့သတင်းပဲဖြစ်ပါတယ်။ပြည်သူလူထုဘက်ကဖြစ်စီမြို့နယ်ဘက်ကဖြစ်စီတိုင်းခြားလာတာတွေကိုခန့်မှန်းများဖြည့်ရှင်းဖို့အမျိုးသားညီညွတ်ရေးဆိုရ NUG ပြည်တော်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကတိုက်တွန်းပြောကြားလိုက်ပါတယ်။မနေ့ကမလ20ရက်ကကျင်းပခဲ့တဲ့အမျိုးသားညီညွတ်ရေးဆိုရကြားကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘိုးကော်မတီစည်းဝေးမှာကော်မတီဥက္ကဋ္ဌဖြစ်တဲ့ပြည်တော်စုဝန်ကြီးချုပ်ကအခုလိုတိုက်တွန်းလိုက်တာပဲဖြစ်ပါတယ်။အုပ်ချုပ်ရေးလုပ်ငန်းတွေဆောင်ရွက်ရမှာပုံမှန်ကာလတွေမှာလို့အမိန့်ညွှန်ကြားချက်တွေနဲ့ပြက်ပြက်သားသားသွားလို့ရတဲ့အခြေအနေမဟုတ်တာအားလုံးသိပြီးဖြစ်တယ်လို့လှုပ်ချင်တယ်လို့လှုပ်ခွင့်ပြုထားပေးရမယ့်အခြေအနေမဟုတ်တဲ့အတွက်စိတ်ရှည်ရှည်နဲ့အပြန်လည်ညှိနှိုင်းဆွေးနွေးတာတွေလှုပ်ဆောင်ရမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။တိုင်ကြားလာတာတွေနဲ့ပတ်သက်ရင်လည်းပြည်သူတွေဘက်ကဖြစ်စီမြို့နယ်တောင်ဝန်ရှိသူတွေဘက်ကဖြစ်စီဘိုးဆိုးရကိုအာဂိုဒီဂျီတိုင်ကြားတင်ပြလာတာတွေကိုခက်မြမြန်ဖြည့်ရှင်းဖို့သက်ဆိုင်ရာတိုင်ကြားစာရန်နီယာကိုပြည်တော်စုဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်။အဲ့ဒီစီဝေးကိုပြည်တော်စုဝန်ကြီးတွေဒုတိယဝန်ကြီးတွေပါဝင်အမြင့်တဲ့တွင်ဝင်တွေနဲ့တွဲဘက်တွင်ဝင်များဌာနဆိုင်ရာတာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်။အမျိုးသားညီညွတ်ရေးဆိုရဝန်ထမ်းတွေနဲ့ပတ်သက်လို့ဖြစ်စီပါသုံးလုံးလို့ခေါ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပြည်သူ့လုံခြုံရေးတပ်ဖွဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေနဲ့ပတ်သက်လို့ဖြစ်စီပြည်မှုကျူးလွန်တာတွေရာဇဝတ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာကျူးလွန်မှုတွေနဲ့ပတ်သက်လို့ဖြစ်စီNUG ဗဟိုတိုင်ကြားစာကော်မတီကာကွယ်ဝန်ကြီးဌာနနဲ့ပြည်ထရေးဝန်ကြီးဌာနတိုင်ကြားစာကော်မတီတွေကိုအွန်လိုင်းကနေတိုင်ကြားနိုင်တယ်လို့အမျိုးသားညီညွတ်ရေးဆိုရ NUG ကအသိပေးထားပါတယ်ခင်ဗျာအခုတခါတင်ဆက်ပေးခြင်းနဲ့ပြည်တွင်းသတင်းကတော့စစ်တပ်အနေနဲ့အရမပြုကျင့်ခြင်းကိုစစ်လက်နက်တပ်ဖွဲ့အသုံးချလျက်ရှိကြောင်းတမ်ပတ်ကြီးဦးကျော်မုံထွန်းပြောကြားတဲ့သတင်းပဲဖြစ်ပါတယ်69ချိန်မြောက် Commissions on the Status of Women စီဝေးရဲ့အထွေထွေဆွေးနွေးမှုအစီအစဉ်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်ပတ်ကြီးဦးကျော်မုံထွန်းကအခုလိုပြောကြားလိုက်ပါတယ်အမျိုးသမီးများမိန်းကလေးငယ်များကလေးသူငယ်များအနေနဲ့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတံကိုခါးစည်းခံနေရကြောင်းစစ်တပ်အနေနဲ့အရမပြုကျင့်ခြင်းကိုစစ်လက်နက်တပ်ဖွဲ့အသုံးချလျက်ရှိကြောင်းမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအကူအညီများအရေးပေါ်လိုအပ်နေသူတန်း20ခန့်ရှိပြီးအဲ့ဒီအနက်10.4သန်းဟာအမျိုးသမီးများနဲ့မိန်းကလေးငယ်များဖြစ်ကြောင်းတမ်ပတ်ကြီးကပြောကြားခဲ့ပါတယ်ဒါပြင်စစ်တပ်ရဲ့လက်အောက်ခံတွေကထိန်းချုပ်ထားတဲ့နေမြေများမှာအွန်လိုင်းလေလံမှုတွေများဖြစ်ပေါ်ခြင်းနဲ့အတူစစ်တပ်ရဲ့အတင်းအကျပ်တပ်သားစုဆောင်းမှုကြောင့်မျိုးသမီးတွေနဲ့မိန်းကလေးငယ်များဟာလူကုန်ကူးမှုနဲ့အလားတူချင်းချောက်မှုများကြုံတွေ့နေရတဲ့အနေနဲ့မြန်မာလာလျက်ရှိကြောင်းတမ်ပတ်ကြီးကထပ်လောင်းပြောကြားခဲ့ပါတယ်။တဆက်ထဲမှာပဲလက်ရှိချင်းဟာမြန်မာနိုင်ငံနဲ့ပြည်သူများအထူးသဖြင့်တော်လိုင်းအင်အားစုများအနေနဲ့ပြည်ရင်းနယ်မြေ80ရာခိုင်နှုန်းကျော်အားစုမိုးထားနိုင်ပြီဖြစ်တဲ့အတွက်အလွန်အရေးကြီးတဲ့ကာလပင်ဖြစ်ကြောင်းစီအနာရှင်နေနဲ့မြေပြင်မှာအပိတိုင်ရှုံးနေလို့နှိမဖြစ်နေကြောင်းပြည်သူများကမူအနိုင်ရရှိလျက်ရှိနေကြောင်း Beijing Platform for Action 30 Plus Years and Beyond A Critical Review and Future Directions for Myanmar ခေါင်းစဉ်နဲ့ကျင်းပပြုလုပ်တဲ့ CSW 69 Site Event ရဲ့အပိတ်ကျေးဇူးတင်စကားပြောကြရမှာတမ်ပတ်ကြီးဦးကျော်မုံထွန်းကဆိုထားပါတယ်။ဒါကြောင့်မိမိတို့အားလုံးအနေနဲ့အလွန်ရေးကြီးတဲ့အချိန်ကိုရောက်ရှိနေပြီးမြန်မာနိုင်ငံရဲ့အနာဂတ်နဲ့ပုံမှန်ကောင်းမွန်တဲ့နိုင်ငံတော်တည်းရဲ့တည်ဆောက်နိုင်ရေးအတွက်အတူတကပူပေါင်းဆောင်ရွက်လျက်ရှိကြောင်းကိုလည်းပြောဆိုသွားပါလိမ့်ခင်ဗျာအခုတစ်ခါတင်ဆက်ပေးမှာကတော့ကချင်ပြည်နယ်ဖားကံမြို့နတ်မော်ကြီးရွာမှာနုံကံပေါက်ကြပြီးလမ်းများပိတ်မိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ကချင်ပြည်နယ်ဖားကံမြို့နတ်မော်ကြီးရွာမှာနုံကံပေါက်ကြပြီးလမ်းများပိတ်မိနေတယ်လို့ဒေသခံသတင်းရင်းမြစ်တွေထံကနေသိရပါတယ်ဖားကံမြို့နတ်မော်ကြီးရွာမှာမလ27ရက်မနက်8:00ဝန်းကျင်မှာနုံကံပေါက်ကြတာဖြစ်တယ်လို့ဆိုပါတယ်နုံကံပေါက်ကြပြီးလမ်းမပေါ်နုံရှံကျလာတာကြောင့်လမ်းတွေသွားလို့မရဘဲပိတ်မိနေကြတယ်လို့သိရပါတယ်ခင်ဗျာအခုဆက်လက်ပြီး 24FM ရဲ့ပထမဦးဆုံးအစီအစဉ်နေနဲ့တတိနဲ့ပွင့်လန်းချစ်တော်ပန်းများရုပ်ရှင်ကားတို့၄ကားပေါင်းကိုလက်မှတ်စနစ်နဲ့မကြခင်ပြသမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ် 24FM ရဲ့ပထမဦးဆုံးအစီအစဉ်နေနဲ့တတိနဲ့ပွင့်လန်းချစ်တော်ပန်းများရုပ်ရှင်ကားတို့၄ကားပေါင်းကိုလက်မှတ်စနစ်နဲ့မကြခင်ပြသမယ်လို့သိရပါတယ် Artix Chatter ရဲ့2025ခုနှစ်လုပ်ငန်းစဉ်တွေကတခုဖြစ်တဲ့ 24FM website ကိုမကြခင်မှာမိတ်ဆက်ပေးသွားဖို့ရှိပါတယ်ဒီ website လေးဟာကျွန်တော်တို့ Artix Theater ရဲ့ platform တစ်ခုအနေနဲ့ရည်တည်သွားမှာဖြစ်ပါတယ်။အဒီကနေမှတဆင့် video content တွေအပြင်အခြားသောအမှုပညာရသမျိုးစုံကို ticket စနစ်နဲ့ကြည့်ရှုနိုင်မှာဖြစ်ပါတယ်။ကြည့်ရှုသူတွေအနေနဲ့လည်းနိုင်ငံတကာအဆင့်သတ်မှတ်ချက်ဖြစ်တဲ့ rating system နဲ့သတ်မှတ်ပြီးသားအမှုပညာလက်ရာတွေကိုဘယ်လို sensor ထိန်းချုပ်ကန့်သတ်မှုမျိုးမှမပါဝင်ဘဲ 24FM platform ကနေလွတ်လပ်စွာကြည့်ရှုနိုင်ကြမှာဖြစ်ပါတယ်။ 24FM ရဲ့ပထမဦးဆုံးအစီအစဉ်အနေနဲ့တတိနဲ့ပွင့်လန်းချစ်တော်ပန်းများရုပ်ရှင်ကားတို့၄ကားပေါင်းကိုလက်မှတ်စနစ်နဲ့မကြခင်ပြသသွားဖို့ရှိပါတယ်လို့ဆိုပါတယ်။တခြားသောနှုပညာရှင်များရဲ့နှုပညာလက်ရာများကို 24FM platform မှာတင်ဆက်ဖို့လည်းဖိတ်ခေါ်သွားမှာဖြစ်ပြီးပရိသတ်တွေအနေနဲ့လည်းစောင့်မျှော်ကြည့်ရှုကြဖို့အသိပေးကြေညာထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးချင်တာကတော့ 96 Soldiers PDF ရဲဘော်တွေအတွက်ဒဂိုရီသုံးပစ္စည်းလူရှင်များလိုအပ်နေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ 96 Soldiers PDF ရဲဘော်တွေအတွက်တကူရည်သုံးပစ္စည်းအလူရှင်များလိုအပ်နေတယ်လို့မလ21ရက်ကဆိုပါတယ်။အတွင်းငန်နဲ့တွားလိုက်တန်းကအစမျှသုံးနေကြတဲ့ရဲဘော်တွေအတွက်တကူရည်သုံးပစ္စည်းအလူရှင်တွေလိုအပ်နေပါတယ်ခင်ဗျာ။ရဲဘော်ဥယျာဉ်တိုးလာတာနဲ့အမျှတကူရည်သုံးပစ္စည်းတွေကိုရမုံငွေနဲ့ဖြည့်တင်းပေးရတဲ့အခါဘလောက်ငှမှုတွေရှိလာပါလဲ။ကျန်းမာရေးအရမျှသုံးဖို့အဆင်မပြေတဲ့အရာတွေကိုပါမျှသုံးနေရတဲ့ကျွန်တော်တို့ရဲဘော်တွေအတွက်တို့ရေသုံးပစ္စည်းတွေထောက်ဖို့ကူညီပေးကြဖို့မြစ်တာရက်ခက်အပ်ပါတယ်လို့ဆိုပါတယ်။ 96 Soldiers PDF ဟာဆီယနာရှင်စနစ်ကိုလက်နက်ကိုင်ခုခံတွန်းလှန်နေတဲ့တော်လိုင်းအင်အားစုတရက်လည်းဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ကိုခန့်တို့ကဖေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ မနက်ဖြန်မလာ22ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ပင်လယ်ပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ပင်လယ်ပင်လယ်အော်တောင်ပိုင်းတို့မှာတည်ရင်တင့်တင့်ဖြစ်ထွန်းနိုင်ပြီးကျန်ပင်လယ်ပင်လယ်အော်မှာအများအပြားသာရနိုင်ပါတယ်။ပင်လယ်ပင်အခြေအနေကတော့တနင်္လာရီကန်ရက်မှာလေဟာရှိဘက်ကနေတနင်္လာရီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအထင်တင်ရှိနိုင်ပါတယ်။ချက်ခိုင်ကန်ရက်ဘက်မှာလေဟာရှိတောင်ဘက်ကနေတနင်္လာရီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအထင်တင်ရှိနိုင်ပါတယ်။မြဝကျုံမော်ဒေတာရီနဲ့မုတ်တမကွေတို့ဘက်မှာလီဟာအနောက်နောက်မြောက်ဘက်ကနေတနအီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအသင်တင်ရှိနိုင်ပါတယ်။မိုးချီနေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ကြားမူထစ်ချုံရွာနိုင်ပါတယ်။ပဲခူးတိုင်းနဲ့ရခိုင်ပြည်နယ်တို့မှာတိမ်အသင်တင်ဖြစ်ထွန်းနိုင်ပြီးကြမ်းတိုင်းဒေတာကြီးနဲ့ပြည်နယ်တို့မှာအများအပြားသာရနိုင်ပါတယ်။နေပူချိန်တွေကတော့မန္တလေးတိုင်းမကွေးတိုင်းရခိုင်တိုင်းအေရဝတီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။စကိုင်းတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာပုံမှန်အပူချိန်အောင်ကျဆင်းနိုင်ပြီးကြမ်းတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာတော့ပုံမှန်အပူချိန်ခန့်သာရှိနိုင်ပါတယ်။မြို့ချီတွေကတော့တနင်္သာရီတိုင်းပဲခူးတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင
်။သောတာရှင်များရှင်စစ်ကောင်စီကိုအယံလိုဥပဒေပုံမှ33ရာအေးယူမဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားဖွဲ့ချုပ် CTUM ထောက်ခံကြိုးဆိုတဲ့သတင်းဆောင်ပါကိုတော့ရန်နိုင်မှတင်ဆက်ပေးထားပါတယ်ရှင
်။ Radio NUG သောတာရှင်များခင်ဗျာ။စစ်ကောင်စီကို ILO ဥပဒေပုံမှ33ရာအေးယူမဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားများဖွဲ့ချုပ် CTUM ထောက်ခံကြိုးဆိုတဲ့သတင်းဆောင်ပါကိုတင်ဆက်ပေးပါမယ်။အကြံပေးစကောင်စီကိုအပြည်ပြည်ဆိုင်ရာအလို့သမားရေးရာဖွဲ့ ILO ကဥပဒေပုံမှ33နဲ့အရေးယူမဲ့ဆုံးဖြတ်ချက်ကိုထောက်ခံကြိုးဆိုတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားများဖွဲ့ချုပ် CTUM ကဒီကနေ့မတ်လ21ရက်မှာထုတ်ပြန်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမတ်လ10ရက်နေ့ကနေ20ရက်နေ့ထိကျင်းပခဲ့တဲ့ပြည်ပြည်ဆိုင်ရာအလို့သမားရေးရာဖွဲ့ ILO ရဲ့353ကြိမ်မြောက်အုပ်ချုပ်ရေးအဖွဲ့စည်းဝေးမှာအကြမ်းဖက်စစ်ကောင်စီကို ILO ဥပဒေပုံမှန်33ရာအရေးယူဖို့ဆုံးဖြတ်ချက်ချမှတ်ခဲ့တာအတွက် CDUM ကထောက်ခံကြိုဆိုလိုက်တာဖြစ်ပါတယ်။ဒီစည်းဝေးမှာမြန်မာနိုင်ငံလုံးဆိုင်ရာလူ့သမားသမဂ္ဂများအဖွဲ့ချုပ် CDUM ကလက်ထောက်ထွေတွင်းမှုဒေါ်ဖြိုးစန္ဒဆူအနေနဲ့လူ့သမားစုအဖွဲ့ဒုတိယကိုယ်စားလှယ် Deputy Member ဖြစ်တာကြောင့်အုပ်ချုပ်ရေးအဖွဲ့စည်းဝေးမှာတိုက်ရိုက်ပါဝင်ခဲ့ပြီးဗိုလ်လုံးမှုဆောင်ကော်မတီဝင်ဒေါ်ခိုင်ဆောင်ကတော့ITUC ကိုယ်စားလှယ်ဖွဲ့အနေနဲ့ပါဝင်တက်ရောက်ခဲ့တယ်လို့သိရပါတယ်။အုပ်ချုပ်ရေးဖွဲ့စည်းဝေးမှာတင်ပြဆွေးနွေးရမှာတပ်သေးထောက်ထားတွေပြပြီးဆွေးနွေးနိုင်ဖို့အစည်းအခမ်းအစာတွေပြင်ဆင်ပေးခဲ့ကြတဲ့ NUG သုံးပွင့်ဆိုင်ရင်းနှီးမှာပါဝင်တဲ့မြို့သားညီညွတ်ရေးဆိုရလူ့သမားဝန်ကြီးဌာနလူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနမြန်မာနိုင်ငံလုံခြုံရေးများဖွဲ့ချုပ်မြန်မာနိုင်ငံအလို့ရှင်များအဖွဲ့အဝေးရောက်ဧရာဝတီသင်းမြန်မာနိုင်ငံလူ့သမားတပ်ပေါင်းစုအကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်နေတဲ့နိုင်ငံဝန်ထမ်းများနဲ့လူ့သမားအရေးဆောင်ရွက်နေတဲ့ဖွဲ့စည်းကောင်းဆောင်များတော်လှန်ရေးအင်အားစုများပြည်ပြည်သပိတ်အင်အားစုများနဲ့အကြမ်းဖက်စစ်အုပ်စုရဲ့ညီမျိုးစုံသောဖိအားပေးခံရမှာကိုမကြောက်မရွံ့တပ်တည်ထွက်ဆိုပြီးခဲ့တဲ့သူတွေအားလုံးကိုအထူးကျေးဇူးတင်တယ်လို့အသိပေးထားပါတယ်။အကြမ်းဖက်စစ်အုပ်စုဟာနိုင်ငံအာဏာကို2022ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာမတရားသိမ်းယူခဲ့ပြီးပြည်သူလူထုရဲ့ဒီမိုကရေစီခွင့်ရင်းများလူ့အခွင့်အရေးများနဲ့လူ့သမားအခွင့်အရေးများအပါအဝင်လွတ်လပ်စွာအသင်ပင်ဖွဲ့စည်းခွင့်ဆိုင်ရာပြဋ္ဌာန်းချက်အမှတ် 89 နဲ့အရမလောကခိုင်းစင်မှုပောက်ပြော်ရေးဆိုင်ရာပြဋ္ဌာန်းချက်အမှတ် 29 တို့ကိုချိုးဖောက်ခဲ့တဲ့အတွက်2021ခုနှစ်ဇွန်လမှကျင်းပခဲ့တဲ့109ကြိမ်မြောက်ပြည်ပဆိုင်ရာလူ့သမားရေးရာညီလာခံကစပြီးနိုင်ငံကိုစားပြုတက်ရောက်ခွင့်မရခဲ့ဘူးလို့သိရပါတယ်။ဒါ့အပြင် ILO ဟာအကြမ်းဖက်စစ်အုပ်စုကိုလက်ရှိအချိန်ထိမြန်မာနိုင်ငံရဲ့အစိုးရအဖြစ်တည်မှတ်မပြုတဲ့အပြင်ဤပညာငွေကြေးကူညီပံ့ပိုးပေးမှုတွေကိုလည်းရပ်ဆိုင်းထားတယ်လို့CTUM ထုတ်ပြန်ကြမှာဖော်ပြထားပါတယ်။2024ခုနှစ်နိုဝင်ဘာလ10ရက်နေ့မှာအုပ်ချုပ်ရေးအဖွဲ့ဟာ ILO ဖွဲ့စည်းပုံခြေကဥပဒေပုံမှန်33အရအရေးယူဖို့ ဆုံးဖြတ်ချက်ချမှတ်ခဲ့ပြီးအခုနှစ်မတ်လ19ရက်နေ့မှာစစ်အုပ်စုကို Article 33အရဘယ်လိုရေးယူမယ်ဆိုတာကို ILO မှာအကြိမ်နဲ့ဆွေးနွေးပြီးဆုံးဖြတ်ချက်ချခဲ့တာလို့သိရပါတယ်။ဒီဆုံးဖြတ်ချက်ချနိုင်ဖို့ဆောင်ရွက်ပေးခဲ့ကြတဲ့အပြည်ပြည်ဆိုင်ရာလူ့သမားရေးအဖွဲ့ ILO နဲ့ ILO အုပ်ချုပ်ရေးအဖွဲ့ GB ရဲ့အစိုးရအလို့ရှင်လူ့သမားကိုယ်စားလှယ်များပြည်ပြည်ဆိုင်ရာလူ့သမားသမဂ္ဂများဖွဲ့ချုပ် ITUC ကမ္ဘာလုံးဆိုင်ရာလူ့သမားသမဂ္ဂများကောင်စီ CGU နဲ့ပါဝင်ဆောင်ရွက်သူတွေအားလုံးကိုကျေးဇူးအထူးတင်ကြောင်းလဲထုတ်ပြန်ကြမှာဖော်ပြထားပါတယ်။ CDUM အနေနဲ့လူ့သမားခွင့်ရေးများလူ့ခွင့်ရေးများနဲ့ပြည်သူလူထုများကိုနှီးမျိုးစုံနဲ့မတရားသဖြင့်ပြိနှိပ်ညှဉ်းပန်းဖမ်းဆီးနှိပ်စက်သတ်ဖြတ်နေတဲ့အကြမ်းဖက်စစ်အုပ်စုပြုတ်ချရေးနဲ့ဆရာနာရှင်စနစ်အမြင့်ပြည့်ရို့အတွက်အကြမ်းမဖက်တဲ့နီလန်းတွေနဲ့ဆက်လက်ဖိအားပေးဆောင်ရွက်သွားမယ်လို့လည်းအသိပေးထားပါတယ်။ဒါကြောင့်မြန်မာပြည်တဝန်းလုံးကပြည်သူလူထုအနေနဲ့အကြမ်းဖက်စစ်အုပ်စုကိုကမ္ဘာကုလသမဂ္ဂအေဂျင်စီတွေထဲကလက်တွေ့အရေးယူဆောင်ရွက်မှုရှိတဲ့အပြည်ပြည်ဆိုင်ရာလူ့သမားရေးရာဖွဲ့ ILO ကတဆင့်အရေးယူဆောင်ရွက်ရေးဆက်လက်ပူးပေါင်းပါဝင်ပေးကြဖို့မြန်မာနိုင်ငံလုံးဆိုင်ရာလူ့သမားသမဂ္ဂများအဖွဲ့ချုပ် CDUM ကဖိတ်ခေါ်ထားပါတယ်။ဒါပြင်အခုနှစ်ဇွန်လမှာကျင်းပမဲ့113ကြိမ်မြောက်ပြည်ပြည်ဆိုင်ရာလူ့သမားရေးရာညီလာခံမှာအကြမ်းဖက်စစ်အုပ်စုကချိုးဖောက်တာတွေအစီအခံတင်ပြနိုင်ဖို့နဲ့ ILO ညီလာခံမှာအကြမ်းဖက်စစ်အုပ်စုကိုအရေးယူမဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့တောင်းဆိုတဲ့လှုပ်ရှားမှုတွေမှာလက်တွဲညီညီပူးပေါင်းပါဝင်ဆောင်ရွက်ကြဖို့ကိုလည်းဆက်လက်တိုက်တွန်းထားပါတယ်ခင်ဗျာ
။ဗီဒီယိုညူးချီရဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်တင်ပြနေပါတယ်။အခုဆက်လက်ပြီးတော်လှန်ရေးကဗျာအစီအစဉ်တွေနဲ့နေမင်းတွင်ခေါ်နေကြီးရေးသားရုပ်ဆိုထားတဲ့ကျိုးဆိုးဆိုတဲ့တော်လှန်ရေးကဗျာကိုနားဆင်ကြရတော့မှာဖြစ်ပါရဲ့ရှင
်။ကျိုးဆိုးလူများရောင်လို့တို့ရောင်လိုက်ရအမောင်ပုတ်ကိုရောက်တောင်အရက်မတိမှုအံဤသူမပြုတ်မိမိမှုမီရီမောပျော်ရွှင်လုံလုံးလှလီမိမိပောင်ထက်မိဆက်ကြတော့ဆက်ဆက်တိပူညူစုလီဤခွေးတက်ထောက်ခံအချွေရန်တို့အတာနေ၍အသေးနာချာဤထိုဖြစ်ရရှုမှတ်ကြကုန်ဇုံလုံးကုန်ကန်လှမ်းမထွက်တာထွက်လာလိုစိတ်ဖိတ်ဖိတ်ယုံမူလူသူအပေါင်းတောင်းတောင်းဖြတ်ဖြတ်ကြိုးစားကြမည်မုချဤကံအမှန်ပင်ဒီ
ဗီဒီယိုအသစ်ကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားနဲ့သတင်းထုတ်လွှင့်မှုစီစဉ်မှာတော့ဇဂောပြည်ရင်ဘာသာဖြစ်တပည့်အတွင်းသတင်းတွေကိုနော်နွေဦးပွင့်ကဖတ်ကြားတင်ပြပေးပါရမရှင်
Hello, Kurina Mata. So, Sova Tito, Kwemi Makato Tule, and you see Kwelilo try to clear to Blonya in Nilo. A care in the Domi Etopu, Dagasot Pani, Yan on me up wake up a planet in Nilo. Dagasot Cotidium Miranda, Cobio Ticoni, Pio to a thought of Pui, do Uto Mawe, Batre Pagano Quaya Tao Tatapato, Tadu to do the Pagano Batre Tao Tatapa, do well a good tail in Nilo.ကော်ပီယိုတီကောပူနီပီယိုတအတော်တဖြီဒူတော်မောင်ရဲ့ဘတ်ထရပါကညောအခွဲရတောက်တာတဖတ်တော့တတူတူတူတောက်ပါကညောဘတ်ထရတောက်တာတဖတ်ဒူဝဲလကတဲဝေပါကညောအခွဲရကိုတိုဝါမျိုးမင်းနီဖဲလာမရှာတော့ဘူပပလာဝဲတာနီလောဆက်ကတော့ခဲဤကော်ပီယိုတီကောပူပါကညောနော်ဝီတစီခွီဖော်ခွီကကွယ်နီလိုပါဝဲပါကညောတတူတူတူတာဝီပေကိတိုခိစီယနီနီကော်ပီယိုတီကောကမ္လတစီယဖော်ခိကွေနီဘာကွာဆမေဝဲဒါဒေါ်တာအော်တာအော်တလနီလောတာအီမီတာပီယိုတူအတတဖူအီဒူအော်တော်ဝဲအခုနီလောဒေါ်လတနီတဘူဘာကညောအခွဲရလိုပါဝဲဒါအတုအိုတိုနီဘာထရဒေါ်တာကမလောတေပီပီယိုတူယူဝကိုကလစဖီမဝဲဒါရီတဝဲတုဘတိုနီဘာတာဆောနီလောတာကဆောခိယူတူမီဝဲနာကတောတတိကပကပီယပိုဟပီဟမတာတဖာဝပလအပိမနိဝဲတကရကတဖာတော့အန်ယူဂျီပလိုပမတာဖိုကတဝဲကလိုပဘာမူဝနာတဖာမဝဲတထီလိုတာတာရင်းနီလော အညွှန်းချစ်ပဒုပမတဖို့ကိုတော်ဝဲကလို့ဘာနဲ့တခုကလို့ဦးနိုင်ထုံးတော်ခရမဲဝဲကရတော့ကကြတဲ့တိကောပကပြဖို့ဟာပီဟာမတတဖာအောဘာလို့အဖီမနီဝဲတကရကလို့တဖာမဝဲတတိလို့တန်နီလို တော်လတတိလတာအပူဘတ်ထွဲလကောအတူပမတဖို့တဖာပကွတ်ဆွန်မီဝဲဒါတာရီကောတဖာကမရှဲနီဝဲဒီလေအေအပူတကူဝဲဒါနီလောဘာခါပမတဖို့တဖာအခွဲရတာမတတော်တပါအီလအီးမေးလ်ဒေါ်ဆိုရှယ်အပလီကေးရှင်းတဆောပပလတ်ဆဲဟီတင်ညာတီဝဲဒါနီလောပမီအက်ဒရက်ဟီတင်ညာအော်လအီးမေးလ်နေအီးမေးလ်အက်ဒရက်တခေါ်မီဝဲဒါကွန်ပလစ်အက်အမ်အိုအယ် myanmar.org/wetigini@nibadagsonilo.thakasasumenyatwimiweda.lotikodotbi.pyotu@homudiweda.pwagnyonogilisikhiga.topwale.batamatiyawi.anokho.lobatahupwi.opwa.agathasi.khelapanwisikhiga.batamatiyashumekemetagini.lo.pwale. အမဆပမတိကောဂေပပတဆောခအတဖကရထဝဲဒဆရောအတုဖဲကိထိုခိစီလွီနီလိုင်းနူအာရီတတော်နီတူခိထိုခိစီယနီလာမရှာတစီခေါ်တော်နီနီလတိကောဒတ်ဘေပယောတူအတောဟူမူဒီဝဲဒါပကညောနောဂီလူစီခိရတော့ပွာလဘာတမတိအောဝီအနောခိုဘာတဟူပွီအောပွာအာဂါတစီခဲလပွာနူစီခိရဘာတမတိအောရှုမေကေမေနီပတိညာမနီလော ဖဲကလာစကိုက်ကောဒိုအပူနေပွားခီစီလွေကမေဝဲအာအာကတမကွေးကောဒိုအပူပွားအာကခီစီမေဝဲခီလော်တလော်အာကတနေပတိညာပါနီလောခေကထိုခီစီယနီလာမရှာနွေတော်ဒူတစီခီတော့မကွေးကောဒိုရေစချိုကောစာတာကောင်တော်ပယောတူလဲနီလော်ဒူတာဝီဖောခါဝဲဒါကမလခူကတော့မအမတော်ဝဲမဆူမဆူဝဲမတိဝဲရှုမေကေမေဖဲအက်ကလာဦးချေမအခုနေကလော့တက်ကွေဝဲ အနောက်ဆတ်ခေါ်ခုကွေဒါရီနီပတုနေပါတဆောနီလောတက်ဆောလခိတတီမီဝေဒါဓာတုတူအိုတနာကေဘယောသူနေလေကလီကလေလေဒရုံလေတီလောမီပူစုကဝေဖာဒုတဖာဟုရွှေချင်တော့ဇိုက်ထုကောဆတ်တဖာဘူးကမလတဖာဘာဒုဝေဓာတုထောတဖာဓာတုတဖလာအလောတဖာဟာဝဝေဒါရီနီလော ကညောဒကလူတကရကရူခဲနီယူတမှုဒိုတလကောရွှေချင်လအမေဆော်တီကောစာပူနေပယောတူတဖာနီလကလီကလေလေဒရုံလတေလောမီပိုစုကဝဲဖာဒိုတဖာခုကမ်လတဖာဘာဒိုဝဲဒါဝီဟီတဖလဟာဝဝဲဂျိုးတဖလဟာဝဝဲဒါနီခဲနီယူမူပါထူထောဝဲဒါတကဆောနီလောပယောတူနေပြီတော်ကလီတမှုဒိုတခေါနေဆော်တီကောစာ တတူကုံတဝအပူဖဲလာမရှာတစီရတော်နီမူခေလောနီလက်တေလောမီပိုခိပလဟုပကမလပိုခွာအတအူရစီတကဘာဒိုဝဲဟီတပလတော်ဒူတဝတမလူချဟာဝဝဲနီပတိယံပါနီလောဖဲလာမရှာတစီလူတော်နီပယောတူခလာယာခိကရာခုစီလူတူရီနီလက်တကရာခိစီမမဆုကဝဲဖာဒိုတပလလက်ခါတာဟုလောဘလေကညင်ချုံတဝအပူတော်ကမလအဟီခိပလဟာဝဝဲနီပတိယံပါနီလော ပြောတူအတတဖြူအီမေလဟာမနာဆူတာခုခလလီတူအပူကမလတဖာနီဘာအူဒေါ်တပိတဖြူဒေါ်ဘာဖီအမဝဲဒါလေတပလီတပ်အပူနီလောတကာဒီဘာဖဲလာမရှာလွီတော်နီတူခုတော်နီပြောတူနီလေကလီကလေဟာတေလောစုကွဲတဖာခုကမလတဖာဘာဒိုဘာတီဝဲတကာဒီဘာတာမူတာဘိုလတာတူခေါ်တဖာဟာဝဲဒါအမအေခဲနီမူပါထွထဝဲဒါတကဆောတူပဒိုနီဘာတကဆောနီလော
တက္ကသိုလ်ပါပလနီတူတဖိုင်နီဝိဒါဖိန်နီလောပဒုကနာဘာတာဖိုကိုဒီနောတဲ့မောတူဘာမထဘူနီတကေဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆိုပြထားပါလို့ရှင် Radio NUG ကို မနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.5ဂီဂါဟတ်ဇ်နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ13.5ဂီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းသာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆွတောင်းလိုက်ရပါတယ်။ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေစိုက်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။
်ရှင်